ပါကစ္စတန်နိုင်ငံမှာဇွန်လလယ်လောက်ခရဲကဖြစ်ပေါ်ခဲ့တဲ့မိုးသည်ရေကြီးမှုတွေကြောင့်သေဆုံးသူအရေအတွက်ဟာ1000ကျော်သွားပြီလို့အာနာပါနေကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုမကြုံဘူးတဲ့ပမာဏနဲ့ဖြစ်ပေါ်နေတဲ့ရေကြီးရေလျှံမှုတွေဟာဥရယာတီပြောင်းလဲမှုကြောင့်ဖြစ်ရတဲ့ကပ်ဘေးဖြစ်တယ်လို့ပါကစ္စတန်ဥတုရာတီဆိုင်ရာဝန်ကြီးကပြောပါတယ်။မိုးသည်ပြည်ရုတ်တရက်ရေကြီးရေလျှံမှုတွေဖြစ်ပေါ်ခဲ့တာကြောင့်ကြေးရွာတွေနဲ့ဆိုက်ခင်းတွေရေထဲမြောပါကုန်ပြီးပေးမိနေတဲ့ထောင်နဲ့ချီတဲ့ဒေသခံတွေကိုစစ်သားတွေနဲ့ကယ်ဆယ်ရေးဝန်ထမ်းတွေကကယ်တင်ပြီးဘေးကင်းရာလုံခြုံရေးစခန်းတွေကိုပို့ပေးတာသူတို့အတွက်အစားအသောက်တွေစီစဉ်ပေးတာတွေဆောင်ရွက်နေပါတယ်။ပါကစ္စတန်နိုင်ငံကမုတ်တုံမိုးရာသီဟာအခါတိုင်းနှစ်တည်တဲ့စောပြီးဇွန်လအလယ်ပိုင်းလောက်မှာစတင်ခဲ့တာမှာအခုနောက်ဆုံးခိုင်ဘာပထုခွာနဲ့စင်ကတေဆုံးသူစီးရင်တွေထွက်လာတဲ့အတွက်အခုအချိန်ထိစုစုပေါင်းတေဆုံးသူ1033ဦးရှိသွားပြီလို့ပါကစ္စတန်အရေးပေါ်ကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်တခါမှမကြုံဘူးတဲ့မုတ်တုံအားကောင်းမှုကြောင့်ပါကစ္စတန်ကပြည်နယ်၄ခုစလုံးမှာရေကြီးရေလျှံမှုတွေဖြစ်ပေါ်နေပြီးလူပေါင်း3သိန်းရဲ့အိုးအိမ်တွေလည်းပျက်စီးကုန်တဲ့အပြင်လမ်းတွေပြတ်ပြီးလျှက်စစ်မှုတွေလည်းပြတ်တောက်ကုန်တယ်လို့ဆိုပါတယ်ခင်ဗျ